ရခိုင်ပြည်နယ်မှာတပတ်တွင်ကိုဗစ် -19 ကူးစက်ခံရသူ20နီးပါးရှိလာတာကြောင့်ညမထရမင်းထုတ်ပြန်ပြီးတော်လာတဲ့ကန်တာလိုက်သလိုအကြောင်းတွေကိုလည်းပိတ်လိုက်ရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တက်နိုင်ပါတပတ်တွင်မှာပဲရခိုင်ပြည်နယ်မြို့တော်စစ်တွေမှာကိုဗစ် -19 ကူးစက်ခံရသူ18ဦးနဲ့မြောက်မြို့နယ်မှာ2ဦးအတည်ပြုခဲ့ပြီးနောက်ဒီကနေ့ကစလို့ညမထရမင်းထုတ်ပြန်လိုက်သလိုတော်လာလှုပ်ရှားမှုတွေကိုလည်းကန်တာလိုက်ပါတယ်။ကန်တမင်းနဲ့ပတ်သက်လို့ဒေတာခံတွေကိုတည်ပြဖို့စီစဉ်ထားတယ်လို့လည်းရခိုင်ပြည်နယ်စိုးရဖွေပြောခွင့်ရစေဗင်သာရေးဝန်ကြီးဦးဝင်းမြင့်ကပြောပါတယ်။
မျိုးရင်းကတော့အခုနေပြီးတော့ကျွန်တော်တို့ဒီနေ့လယ်ပိုင်းမှာပဲကျွန်တော်တို့ stay home နေထိုင်ဖို့တော့တောင်းရမယ်။အဲကျွန်တော်လိုက်လံပြီးတော့လည်းဒါနေထိုင်ဖို့အတွက်အနေဆုံးတိုက်တွန်းမယ်။အဲနောက်ပြီးတော့ကျွန်တော်တို့ဒီနေကျမဝင်ထဏနှောင်းကြချင်းနေဦးပေါ့နော်။စီးဝဲတက်မယ်ဆိုရင်တော့မှအတူပဲတက်မယ်။အိမ်ထဲမှာနေတာအကောင်းဆုံးမှာအဲအဲတော့ကျွန်တော်ညပေးထားမှာဖြစ်ပါတယ်။ถ้าจริงๆเราดีหลุอัดเนี่ยว่ามันหลุอัดไปสัวอุ้มมันซิกาซอกจะไปตัวเนาะไซด์ตัวนี้ว่าถ้าล้วยพี่รอชาร์จใส่พี่รอเราโอเปกโจจีพี่รอเปกโจเราต่อซะไป
ရပိုင်တွင်ကုဆွဲမှုတွေတိုးလာတာကြောင့်စစ်တွေမျိုးမှာကန့်တတ်မိတွေထုတ်ပြန်ထားပြီးရေချောင်းလေချောင်းခီးစဉ်တချို့ကိုလည်းဆိုင်းငံ့ခဲ့ရသလိုရခိုင်ပြည်နယ်နဲ့ဆက်တွေတိုးလာနေတဲ့လမ်းတချို့မှာလည်းတပ်မြေကန့်တတ်ချက်တွေထုတ်ပြန်ထားပါတယ်။နောက်ထပ်စောင့်ကြည့်လူနာ17ယောက်နဲ့တိုးလာကန့်တတ်ထားသူတွေလည်းအများပြားရှိနေတာကြောင့်စစ်တွေမျိုးမှာကန့်တတ်ချက်တွေထုတ်ပြန်ထားရပေမဲ့ထိခိုက်မှုအနည်းဆုံးဖြစ်အောင်ကြိုးပမ်းနေတယ်လို့လည်းရခိုင်ပြည်နယ်ဆိုရဖွေပြောခွင့်ရဦးဝင်းမြင့်ကပြောပါတယ်
။လော့ဒေါင်းကိုတော့အကျဉ်းနိုင်ဆုံးဟင်းတော့ကျွန်တော်စဉ်းစားပြီးတော့လုပ်နေပါတယ်။ဘာဖြစ်လို့လဲဆိုတော့လော့ဒေါင်းချလိုက်တယ်ဒါဒီမှာအဝင်အတွက်မရှိရဘူးဆိုတဲ့အချိန်မှာကြတော့ဟောဒါကျွန်တော်တို့ရဲ့ဟိုလူတွေရဲ့ဆော့ဝဲနေတဲ့ပြန်ထင်းဆက်ရသေးတယ်လေ။နော်ဒါပေမဲ့ဒါအခုဒီနေ့အနေထားပြောတာပါ။ဒါပေမဲ့နောက်ပြီးဆိုဘယ်လိုတောင်းလဲတော့မယ်ဒါတော့အနေထားပုံမှန်မူတည်ပြီးတော့အကြောင်းလဲရတော့ရှိနိုင်ပါတယ်။
တလာကျော်တွင်ပထမကျင်းပြည်တွင်ကူးစက်မှုတွေစတင်ခဲ့တဲ့စစ်တွေမှာတော့ယောဂဘိုးပြန်နေမှုထင်းရှောက်ရဲ့အတွက်ည9နာရီကနေမနက်6နာရီထိညမထွက်ရပုံမှန်တလေးလေးကိုဩဂေါလ21ရက်နေ့ကနေစတင်ပြီးနှစ်လအတိထုတ်ပြန်လိုက်ပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့စတင်ကြောင်းတွေကိုလည်းယာယီပိတ်လိုက်ရတယ်လို့ရခိုင်ပြည်နယ်ပညာရေးမှူးဦးတင်သိန်းကပြောပါတယ်။
ဟုတ်တယ်ဟုတ်တယ်ကျောင်းလူယာယီပိတ်လိုက်တယ
်ဒီကနေ့မနက်ပိုင်းကထုတ်ပြန်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေဟာစီဗီဘန်ဝန်ထမ်းမိသားစုဝင်တွေဖြစ်ပြီးကူးစက်ခံရသူတွေကိုဆေးရုံကိုယူဆောင်နေတယ်လို့လည်းစစ်တွေဆေးရုံအောက်ဒေါက်တာဇော်လင်ကပြောပါတယ
်အဲနောက်ပြီးတော့ဒီနေ့တွေ့တဲ့9ယောက်ဟာ10ယောက်ဆိုတာကပထမ case 309နဲ့ဘာကော secondary contact ခေါ်တာ309ကစီဗီဘန်ဝန်ထမ်းဖြစ်တယ်အဲဒီမှာဝန်ထမ်းတွေရဲ့မိသားစုဝင်တွေပေါ့နော်အခုလက်ရှိကအဲသူကစစ်တွေမျိုးပေါ်ကနေပြီးတော့မိသားစုဝင်အိမ်၄ရာနေပြီးတော့၄အိမ်မှာဒါ9ယောက်ပေါ့နော်အဲ့တော့ကျွန်တော်တို့ဆေးရုံကနေပြီးတော့ဒါတက်ချူနေပြီးတော့အခုဆေးရုံမှာတင်ခုဖို့ကျွန်တော်ဆောင်ရွက်နေပြီပေါ့နော
်အစောပိုင်းဒေဗျူလူနာတယောက်နဲ့ဆက်ဆံရှိခဲ့တဲ့အတွက်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီဘူးစိုက်ပျိုးမွေးမြူတစ်တော်နဲ့တတ်တုပ်တွေဝန်ကြီးဦးကျော်လင်တို့ကိုဓာခွေးစစ်ဆေးရမှာတော့ယောဂါပိုးမတွေ့ရဘူးလို့လည်းစေဘင်သာရေးဝန်ကြီးဦးဝင်းမြင့်ကပြောပါတယ
်ဟာဒီနေ့ဒီနေ့ကအဲ့ဒီအခြေဆက်လာပါတယ်နေ့တက်ပါအောင်ကြမ်းမှလေးရပါလက်ချီရတော့ဟုတ်တယ်ဒီလိုကတော့နည်းနည်းကျဲကွယ်ခွဲထားရတဲ့ပုံမျိုးပေါ့ခွဲထားရတဲ့ဆိုမဲ့အဲအလုပ်ကအလုပ်လုပ်ရတဲ့အပိုင်းမှာတော့ကိုယ်နည်းနည်း social distancing နဲ့ကျမ်းမဲဝင်ကနနဲ့တော့တော့ကျွန်တော်နေထိုင်ရတယ်ပေါ့တော့ဒါပေမဲ့အလုပ်လုပ်ဖို့လိုအပ်တဲ့ဝန်ကြီးတို့ဆိုရင်တော့တို့လုပ်ဖို့လိုအပ်တဲ့ဒီကြောင့်အမှချင်းနေတော့လုပ်နေရတဲ့အပိုင်းတော့ရှိတာပေါ့
ကျမရဲ့ဝန်ကြီးဌာနရဲ့ဒီကနေ့မနက်ပိုင်းထိထုတ်ပြန်ရှင်းရရခိုင်ပြည်နယ်မှာဒီကနေ့ဒေဗျူလူနာ19ယောက်ပါဝင်မြန်မာနိုင်ငံမှာယောဂါကူးစက်ခံရသူ409ယောက်ရှိနေပါတယ်ဒေသတွင်းနိုင်ငံတွေမှာတကြောပြန်ယောဂါကူးစက်မှုတွေကြုံနေရတဲ့အတွက်မြန်မာနိုင်ငံမှာလည်းအလားတူရှင်နေမျိုးနဲ့မကြုံရအောင်တတိထားကြဖို့ကျမရဲ့ဝန်ကြီးဌာနကလည်းတတိပေးထားပါတယ်ခင်ဗျာကျွန်တော်တက်နိုင်စစ်တွေကနေတတိပေးပို့ထားတာပါခင်ဗျာ